Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ3ရက်နေ့စနေနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို line to meter 16925ရောင်းနေတိုက်ရိုက်ထုတ်လင်းနေပါပြီရှင်တော်တာရှင်များကျမကြပါရဲ့လားကျမနန်းလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
ကျမကရဆုမြတ်မပါရှင်ဘာကီနာဖာဆိုနိုင်ငံမှာတမရရဲ့အဆောင်တပ်ကဒုတိယဗိုလ်မှူးကြီးကသူဟာတမရသည်ဖြစ်တယ်လို့ဒီကနေ့ကြေညာလိုက်ပါတယ်တခါမြေတဲ့ပင်လယ်ကိုဖြတ်ပြီးတော့ဥရောပနိုင်ငံတွေစီတရားမဝင်လာကြတဲ့လှေစီးပြေးဒုက္ခတွေတွေကယ်ဆယ်ရေးအစီအစဉ်ကိုအီတလီကအဆုံးသတ်လိုက်ပါတယ်တောင်ကြီးမိဘုံပြန်ပွဲတော့မှာတော့မိဘုံပြန်တလုံးပေါက်ပွဲခဲ့တဲ့အတွက်15ရောက်လောက်ထဏ်ရာရသွားပါတယ်ဒီလိုမျိုးသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရဲ့အကျဉ်းသားများအရေးနဲ့ပတ်သက်လို
့ you know already ဒီမိုးရေးစေဝါသမားတွေကိုကျွန်တော်တို့ကန့်ကွက်နေတဲ့ဓာတ်ရိုက်နေပြီးတော့ဆုတ်ပေးခဲ့တာရှိတယ်ဆိုတော့ဥမာဝါဘကမိုးရေးစေဝါသမားတချို့ကိုလွတ်ပေးခဲ့တာရှိတယ်ဒါကိုကျွန်တော်တို့ကန့်ကွက်ခဲ့တယ်
နိုင်ငံရေးအကျဉ်းသားများကွန်ရက်ဆောင်ရှောက်ရေးအသင်း AAPP ကကိုဘိုဂျီဘာကိုပြောသွားခဲ့တာပါလေဒီအကြောင်းအသေးစိတ်ကိုမကြားခင်နားဆင်ရမှာပါဒါအပြင်မြန်မာဒုက္ခသည်တွေကိုအထောက်ပံ့ပေးနေတဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့ရမဝင်မလုံလောက်မှုကြောင့်ဘယ်သူတွေအထိကထိခိုက်နေပါသလဲဒီကမ္ဘာလုံးစိုးရိမ်နေရတဲ့ Ebola ရောဂါကိုတရုတ်ပြည်ကရောဘယ်လိုကင်တွယ်နေပါသလဲစားတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မာတွေကိုနောက်ပိုင်းမှာနားဆင်ရအောင်ပါခုတော့နောက်ဆုံးရသတင်းတွေကိုမဆုမြင့်မွန်နဲ့မအင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင်
ပါကီနာဖာဆိုနိုင်ငံမှာယာရုခနေဆင်းပေးခဲ့တဲ့တမရရဲ့အဆောင်တပ်ကဒုတိယဗိုလ်မှူးကြီးယာကိုဘာအိုက်ဇက်စီဒါကသူဟာတမရသည်ဖြစ်တယ်လို့ဒီကနေ့အကြေညာလိုက်ပါတယ်
။ J'appelle la communauté internationale en particulier les pays frères et amis du Burkina Faso notamment ceux de l'Union africaine
အနာအကူအပြောင်းကာလမှာနိုင်ငံတော်ကိုဆက်လက်ထိန်းသိမ်းနိုင်ဖို့နိုင်ငံတော်အကြီးအကဲတာဝန်ကိုယူသွားမှာဖြစ်ပါတယ်။ပါကီနာဖာဆိုရဲ့မိတ်ဆွေနိုင်ငံတွေမဟာမိတ်နိုင်ငံတွေအာဖရိကသမဂ္ဂနဲ့အနောက်အာဖရိကနိုင်ငံများစီးပွားရေးအဖွဲ့ ECOWAS တို့အနေနဲ့လည်းအခုလိုခက်ခဲတဲ့အချိန်မျိုးမှာကျွန်တော်တို့ပြည်သူတွေကိုနားလည်ထောက်ခံပေးကြဖို့တောင်းဆိုပါတယ်လို့ဒုတိယဗိုလ်မှူးကြီးစီတာကရေဒီယိုပေါ်ကနေဒီကနေ့ကြေညာသွားခဲ့တာပါဆန္ဒပြသူတွေကလွှတ်တော်အစအဦးထဲကိုအတင်းဝင်ရောက်မိရှုဆန္ဒပြခဲ့ကြပြီးတဲ့နောက်သမရဘလီးစ်ကမ်ဘော်ရိုတောက်ကြနေတုန်းကယာရုကနေပြီးတော့ဆင်းပေးခဲ့တာဖြစ်ပါတယ်နိုင်ငံကို28နှစ်ကြာအုပ်ချုပ်နေတဲ့တမရကွန်ဘိုရိုနောက်ထပ်တမရတပ်တန်းတာဝန်ယူနိုင်ဖို့ဖွဲ့စည်းပုံပြင်ဆင်ရေးကိုလွှတ်တော်မှာမဲခွဲဆုံးဖြတ်ကြဖို့ပြင်ဆင်နေချိန်မှာပဲဂျာတာရီနေတုန်းကဆန္ဒပြမှုတွေဖြစ်ပွားခဲ့တာပါ။တောက်ကြနေတုန်းကတော့ဒီစစ်တပ်အကြီးအကဲ Honorary Dorari ကလည်းနိုင်ငံတော်အကြီးအကဲတာဝန်ကိုယူလိုက်ပြီလို့ကြေညာခဲ့တဲ့အတွက်လက်ရှိဘာကီနာဖာဆိုရဲ့နိုင်ငံခေါင်းဆောင်ဘသူဖြစ်တယ်ဆိုတာမေးခွန်းထုတ်ဆရာဖြစ်နေပါတယ်ရှင်။
ဘဂိုဟာရမ်စစ်သွေးကြအုပ်စုနဲ့အပြစ်ခက်ရက်စဲရေးနှိနှိုင်းနေတယ်ဆိုတော့အောက်တိုဘာလ18ရက်နေ့ကနိုင်ဂျီးရီးယားအစိုးရရဲ့အကြေညာချက်ကိုဘဂိုဟာရမ်အုပ်စုကညှင်းပယ်လိုက်ပါတယ်။တောက်ကြနေ့ကထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းမှာတော့အစ္စလမ်အစွန်းရောက်အကြမ်းဖက်အုပ်စုခေါင်းဆောင်အဘူဘကာရှီကူးကနိုင်ဂျီးရီးယားအစိုးရရဲ့ယာယီအပြစ်ခက်ရက်စဲရေးဆိုတာဟာလိမ့်လည်ပြောဆိုချက်ပဲဖြစ်တယ်လို့ပြောပါရယ်။ဒါအပြင်ဧပြီလကပြန်ပေးဆွဲခဲ့တဲ့ဘိုနိုပြည်နယ်ချစ်ဘုတ်မြို့ကကျောင်းသူမိန်းကလေး219ယောက်ဟာအစ္စလမ်ဘာသာကိုကူးပြောင်းခဲ့ကြပြီးသူတို့ကလည်းအိမ်တော်ပြုတ်ပေးလိုက်ပြီဖြစ်တယ်လို့အဲ့ဒီစစ်သွေးကြအုပ်စုခေါင်းဆောင်ကပြောသွားပါရယ်ရှင်။
အာဖရိကနိုင်ငံတွေနဲ့ဒီအရှေ့အလယ်ပိုင်းဒေသနိုင်ငံတွေကနေပြီးတော့မြေထဲပင်လယ်ကိုဖြတ်ပြီးဥရောပနိုင်ငံတွေစီတရားမဝင်လာရောက်ကြတဲ့လှေစီးပြေးဒုက္ခသည်တွေကယ်ဆယ်ရေးအစီအစဉ်ကိုအီတလီကအဆုံးသတ်လိုက်ပါတယ်။ကျွန်ုပ်တို့ရဲ့ပင်လယ်ပြင်အာဝါစီလို့နာမည်ပေးထားတဲ့ကယ်ဆယ်ရေးအစီအစဉ်နဲ့အာဖရိကနဲ့အရှေ့အလယ်ပိုင်းကအဓိကဖြစ်ကြတဲ့ခီးတွေဒုက္ခသည်ပေါင်း3000ထက်မနည်းကိုကယ်ဆယ်နိုင်ခဲ့ပါတယ်။အခုတော့အီတလီအစိုးရရဲ့ဒီကယ်ဆယ်ရေးအစီအစဉ်ကိုတောက်ကြနေတုန်းကရပ်လိုက်တာဖြစ်ပါတယ်။မြေထဲပင်လယ်ကနေလာကြတဲ့လှေစီးပြေးဒုက္ခသည်တွေကိုဒီကနေ့စနေနေ့ကစတင်ပြီးတော့ဒီ EU ဥရောပသမဂ္ဂရဲ့ Trident ကယ်ဆယ်ရေးအစီအစဉ်နဲ့ကယ်ဆယ်မှာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်လုံးကအီတလီနိုင်ငံတောင်ပိုင်းလမ်ပါဒူဆာကျွန်းသားမှာခီးတွေရဲ့သင်္ဘောနှစ်ခဲလို့အမျိုးသမီးအမျိုးသားနဲ့ဒုက္ခသည်ပေါင်း350ကျော်သေဆုံးခဲ့ပြီးတဲ့နောက်မှာဒီအီတလီအစိုးရကလှေစီးပြေးဒုက္ခသည်ကယ်ဆယ်ရေးကိုစလုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အဆက်မပြတ်ရောက်လာကြတဲ့လှေစီးပြေးဒုက္ခသည်တွေကိုကယ်ဆယ်ရေးစရိတ်တွေများလာတဲ့အတွက်မနိုင်မနှင်းဖြစ်ရတယ်လို့အီတလီအစိုးရကပြောခဲ့ပါတယ်။ကယ်ဆယ်ရေးအတွက်ဒေါ်လာ142သန်းကျော်အကုန်ကျခံခဲ့တယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။အဲ့ဒီဒုက္ခသည်တွေကယ်ဆယ်ရေးကို EU ကလည်းပို့ပြီးကူညီဖို့အီတလီကဟိုးအရင်တည်းကပြောနေခဲ့တာပါ။အခုတော့ EU အဖွဲ့ဝင်နိုင်ငံပေါင်း22နိုင်ငံက Trident ကယ်ဆယ်ရေးအစီအစဉ်မှာပါဝင်ကြမှာဖြစ်ပါတယ်။ ပင်လယ်ပြင်ဥပဒေအရအရေးပေါ် SOS အကူအညီတောင်းလာတာရှိရင်တော့တုံ့ပြန်ကူညီမှာဖြစ်တယ်လို့အီတလီပြည်ထရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုကပြောပါတယ်ရှင်
နိုင်ဂျီးရီးယားနိုင်ငံကိုအလဲသွားရောက်ခဲ့တဲ့အမေရိကန်ပြည်ထောင်စုကွန်နက်တကတ်ပြည်နယ်က9နှစ်အရွယ်ကျောင်းသူမိန်းကလေးတအုပ်ကိုအီဘိုလာရောဂါပိုးရှိသူတွေနဲ့ထိတွေ့ဆက်ဆံနိုင်ခဲ့တယ်ဆိုတဲ့စိုးရိမ်မှုနဲ့ကျောင်းမတက်ဖို့ပိတ်ပင်ခံထားရတာကနေအခုကျောင်းကပြန်ပြီးတက်ခွင့်ပေးလိုက်ပြီလို့ New York Times သတင်းစာကဖော်ပြထားပါတယ်။ Aiko Luwa Oparami အမည်ရှိတဲ့ကျောင်းသူလေးရဲ့မိသားစုကသူတို့သမီးကိုအတန်းတက်ခွင့်မပေးတဲ့ Mindful ကျောင်းကိုတရားစွဲဆိုခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့နှစ်ဖက်သဘောတူညီချက်တွေရရှိပြီးတဲ့နောက်အခုလို Aiko Luwa Oparami ကိုကျောင်းပြန်တက်ခွင့်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီညှိနှိုင်းသဘောတူညီချက်အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိခဲ့ပါဘူး။အလားတူမိန်းပြည်နယ်မှာလည်းအနောက်အာဖရိကကိုသွားပြီးအီဘိုလာရောဂါဝေနာရှင်တွေကိုသွားရောက်ပြုစုပေးခဲ့တဲ့သူနာပြုဆရာမကိုအတင်းအကျပ်လူအများနဲ့တီးတန့်ခွဲနေဖို့ပြည်နယ်အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။မိန်းပြည်နယ်တရားသူကြီးကတော့ဒီအမိန့်ကိုပယ်ချခဲ့ပြီးသူနာပြု KC Hickox အီဘိုလာရောဂါဝေနာဒီသူနာပြုဆရာမဖြစ်တဲ့ KC Hickox မှာအီဘိုလာရောဂါဝေနာလက္ခဏာမတွေ့ရဘူးလို့ပြောပါတယ်။ဒါပေမဲ့သူ့ရဲ့ကျန်းမာရေးအခြေအနေပြောင်းလဲလာတာနဲ့ကျန်းမာရေးအရာရှိတွေကိုတော့ချက်ချင်းအကြောင်းကြားရလိမ့်မယ်လို့တရားသူကြီးကဆိုပါတယ်။ဒီအတောအတွင်းမှာပဲအနောက်အာဖရိကဒေသတွင်းအီဘိုလာရောဂါနဲ့သေဆုံးသူဦးရေတိုးလာနေတာကြောင့်ယောဂါကုသတဲ့ဆေးကံအကြီးဆုံးဖွင့်လှစ်ဖို့ Liberia နိုင်ငံကရည်ရွယ်ထားပါတယ်။တည်ဆုံးခဲ့တဲ့ယောဂါဝေနာရှင် 9,000 နီးပါးဟာ Liberia, Sierra Leone နဲ့ Guinea နိုင်ငံတွေကဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတင်းထုတ်ပြန်ထားပါတယ်ရှင
်။ UAVE ကအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ 18 kHz 1683ညလိုင်းဒိုမီတာ 19 kHz 15565လိုင်းဒိုမီတာ 25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရှမ်းပြည်နယ်တောင်ကြီးမြို့မှာနှစ်စဉ်ကျင်းပတဲ့တစောင်းနိုင်ပွဲတော်အတွင်းမှာမီးပုံပြန်တစ်လုံးခေါင်ပေါက်ပောက်ကွဲပြတ်ကျခဲ့တဲ့အတွက် 15 ရောက်လောက်ဒဏ်ရာရသွားပြီးတော့ဆက်ဆံထွန်းဆေးရုံမှာကုသခံရပါတယ်။14ရောက်ကအတွင်းလုံနာအဖြစ်ကုသနေရတယ်လို့ဆေးရုံတာဝန်ခံတစ်ယောက်ကပြောပါတယ်။အဝေယာမီးပုံပြန်ကွင်းမှာတောက်ချာနေညာတုန်းကမီးကြီးနဲ့လွတ်တင်တဲ့အလှပြမီးပုံပြန်ပောက်ကွဲခဲ့တာဖြစ်ပါတယ်။တောင်ကြီးမှာမီးပုံပြန်ပြိုင်ပွဲတွေကျင်းပလေရှိတဲ့ပွဲအတွက်ကိုနီးကိုဟန်နဲ့ဖော်ဆက်ထားတဲ့ရန်တွေကိုတုံးပြီးတော့မီးပုံပြန်တွေလွတ်တင်ကြလေရှိပါတယ်။အခုလိုပောက်ကွဲမှုတွေလည်းအရင်ကဖြစ်လေရှိပါတယ်ရှင်။
မက္ကဆီကိုနိုင်ငံမှာတနက်တွေကိုတည်ဆောင်လာမှုနဲ့အဖမ်းခံထားရတဲ့အမေရိကန်ရေတက်ကြအရာရှိဟောင်းတစ်ဦးကိုတရားရုံးကလွှတ်ပေးလိုက်ပါတယ်။တောက်ကြာနေ့နှောင်းပိုင်းလောက်မှာဖလော်ရီဒါပြည်နယ်ကနေအိမ်ကိုအန်ဒရူးတာမိုရီစီပြန်လည်ရောက်ရှိခဲ့တာပါ။မက္ကဆီကိုကိုဒီနေသားဆောင်အရာရှိတွေကသူ့ကိုမက်ရှလာကမက္ကဆီကိုနယ်စပ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။စစ်ပြန်စစ်မှုဒဏ်ဟောင်းတွေခံစားရလေရှိတဲ့စိတ်ဒဏ်ရာရနေသူတဦးဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုမှာစေကုသခံယူဖို့လိုအပ်တယ်လို့သူ့ကိုစစ်ဆေးခဲ့တဲ့ဆရာဝန်ကဆုံးဖြတ်ခဲ့ပါတယ်။ Andrew Tamorisi ဟာမက်ရှလာကကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုကနေနယ်စပ်မက္ကဆီကိုနိုင်ငံကိုဖြတ်ပြီးတော့သွားချိန်မှာတနက်3လက်တွေ့ရှိခဲ့တာကြောင့်မက္ကဆီကိုရဲတွေကသူ့ကိုဖမ်းဆီးခဲ့တာပါ။ Tamorisi ကတော့မက္ကဆီကိုနယ်စပ်ကိုမတော်တဆဝင်ရောက်ခဲ့မိတာဖြစ်တယ်လို့ဆိုပါတယ်။မက္ကဆီကိုနိုင်ငံတဲတနက်တည်ဆောင်လာတာဟာပြည်ထောင်စုဥပဒေအရပြစ်မှုကျူးလွန်တာဖြစ်ပါတယ်ရှင်။
အာကာသအပျော်လေးလာကြီးခီးထွက်မဲ့ဒုံးပြန်ရင်တစ်ခုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာအစမ်းပြန်တန်းစဉ်ပောက်ကွဲသွားခဲ့ပြီးတဲ့နောက်ဘောက်ကြောင့်ပျောက်ကွဲတဲ့လဲဆိုတာကိုအမေရိကန်စုံစမ်းစစ်ဆေးသူတွေစတင်စုံစမ်းနေပါတယ်။တောက်ကြတဲ့တုန်းကဒုံးပြန်ရင်ပောက်ကွဲမှုကြောင့်လေယာဉ်မှူးတစ်ယောက်သေဆုံးသွားပြီးတော့နောက်တစ်ယောက်လည်းပြင်းပြင်းထန်ထန်ဒဏ်ရာရသွားပါတယ်။အာကာသရဲ့အပျော်လေးလာကြီးခီးထွက်နိုင်ကြဖို့စမ်းသပ်ပြင်ဆင်နေတဲ့ Virgin Galactic ကုမ္ပဏီရဲ့ဒုံးပြန်ရင်အစမ်းခီးစဉ်အတွက်ပြန်တက်ပြီးမကြခင်မှာပဲမဟာဗီသဲကန်တရာထဲမှာပောက်ကွဲသွားခဲ့တာဖြစ်ပါတယ်။အသက်ရှင်တဲ့လေယာဉ်မှူးကတော့မပောက်ကွဲခင်မှာလေယာဉ်ရင်ထဲကနေပြီးတော့ဘေးလွတ်အောင်လို့ထွက်ပြီးလေထီးနဲ့ဆင်းနိုင်ခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီပောက်ကွဲပျက်စီးသွားတဲ့ Spaceship 2ဒုံးပြန်ငယ်နဲ့ဒီအာကာသရဲစူးစမ်းကျင်သူတွေကိုကမ္ဘာမြေရဲ့အထက်မိုင်60လောက်အကွာအာကာသရဲကိုခေါ်သွားပေးဖို့အတွက် Virgin Galactic ကစီစဉ်နေတာဖြစ်ပါတယ်ရှင်။
စနေ နေ့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့မအင်ဂျင်နိုင်တို့ကကြေညာပေးခဲ့ကြတာပါ။အခုညနေခင်းဆက်တိုက်ထုတ်လွှင့်ပေးသွားတဲ့သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးမြန်မာနိုင်ငံသတင်းနဲ့စပါမယ်။2023ခုဒီဇင်ဘာ30ရက်နေ့ကစပြီးတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတယောက်မှမရှိစေရလို့သမ္မတဦးသိန်းစိန်ပြောဆိုပြီးမှနိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးခဲ့ပါရတယ်။အဲဒီအချိန်တုန်းကထောင်တွေထဲမှာနိုင်ငံရေးအကျဉ်းသား30ကျန်နေခဲ့တယ်လို့နိုင်ငံရေးအကျဉ်းသားအရေးဆောင်ရွက်နေသူကတင်ပြပြီးလွတ်ပေးဖို့တိုက်တွန်းနေတာပါ။အစိုးရသတင်းစာမှာကြံနေတဲ့သူ30ဟာရဲစခန်းအကျဉ်းသားတွေဖြစ်တယ်ဆိုပြီးတော့ဖော်ပြလာခဲ့တဲ့အပေါ် AAPP ပါဝင်နိုင်ငံရေးအကျဉ်းသားရေးကူညီဆောင်ရွက်နေသူကချက်ချင်းပဲပယ်ချခဲ့ပါရ။အဖြစ်အဆိုကိုကိုအောင်ရဲမမောင်ကပြောပြမှာပါ။
သမရလူငင်းချမ်းသာဝင်နဲ့ပြန်ပြန်လွတ်ပေးနေတဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးအကျဉ်းသားတွေပါရှိတာကိုမတွေ့တာကြောင့်ဆက်လက်တောင်းဆိုမှုတွေရှိနေချိန်မှာပဲအာဏာပိုင်တွေဘက်ကသူတို့ရဲ့အစိုးရပိုင်းသတင်းစာတွေထဲမှာနိုင်ငံရေးအကျဉ်းသားရေးတောင်းဆိုပေးဖို့ထားတဲ့စည်းရုံးတွေကသူတွေဟာရာဇဝတ်ပုံမှန်တွေနဲ့ဖန်ခံနေရတဲ့သူတွေပဲဖြစ်တယ်လို့လက်ချက်နိုင်ငံရေးအကျဉ်းသားစည်းရုံးကိုသူတို့ကျူးလွန်နေတဲ့ပုံမှန်တွေတကွာဒီကနေ့သတင်းစာမှာဖော်ပြလာပါတယ်။အခုလို့ဖော်ပြလာတာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအကျဉ်းသားရေးဆောင်ရွက်နေသူတွေကတော့နိုင်ငံရေးသမားတွေကိုရာဇဝတ်ပုံမှန်တွေနဲ့တက်ပြီးတော့ဖမ်းတာဖြစ်တဲ့အတွက်အခုဖော်ပြချက်ကိုပယ်ချတယ်လို့ဆိုပါတယ်။
အော်အမေမတူတာတွေကျွန်တော်တို့အများကြီးရှိပါတယ်ကျွန်တော်တို့ကဒီလူတွေကနိုင်ငံရေးကြီးဝဲချက်နဲ့အဖမ်းခံရတယ်ပုံမှန်ဒီလူတွေကိုဖမ်းတဲ့အချိန်မှာတကယ်မှတ်တဲ့တရားစီရင်မှုရခဲ့တာတွေရောမရခဲ့တာတွေရောဒါတွေအငင်းပေါ်တဲ့တွေအများကြီးရှိပါတယ်ဆိုတော့ကြာကိုကျွန်တော်တို့ကနိုင်ငံရေးကြီးကလွတ်ပေးဖို့ဒီနောက်ကလည်းဒီမွေးရေးစေဝါသမားတွေကိုကျွန်တော်တို့ကန့်ကွက်နေတဲ့ဇာတ်ရည်နေပြီးတော့လွတ်ပေးခဲ့တာရှိတယ်အဲတော့ဥမာဝါဘက်ကမွေးရေးစေဝါသမားတချို့ကိုလွတ်ပေးခဲ့တာရှိတယ်ဒါကိုကျွန်တော်တို့ကန့်ကွက်ခဲ့တယ်အဲတော့ဒီလိုမျိုးပဲဒီနိုင်ငံရေးနဲ့ပတ်သက်တဲ့ပြစ်မှုတွေကိုဖယ်ရှားလိုက်ပြီးတော့ channel ပြစ်မှုတွေရာဇဝတ်မှုယူရဖြစ်ပါတယ်လို့ပြောလို့ကျွန်တော်တို့လက်မခံနိုင်သေးပါဘူး။ဒါကိုကျွန်တော်တို့အစိုးရအဖွဲ့နဲ့ဆက်လက်ညှိနှိုင်းနေတယ်။ကျွန်တော်ညှိနှိုင်းရတဲ့သဘောတူညီချက်ပေါ့နိုင်စစ်ကော်မတီဆက်ပြီးတော့သဘောတူညီချက်ထဲမှာနိုင်ငံရေးအကျဉ်းသားဆိုတာနိုင်ငံရေးနဲ့ဆက်ဆက်ပတ်သက်ပြီးတော့ဖန်ခံရတဲ့သူတွေကိုနိုင်ငံရေးအကျဉ်းသားဟုခေါ်သည်ဆိုပြီးတော့ကျွန်တော်အကြံဉာဏ်ရေးပြီးတော့သတ်မှတ်ထားတာရှိတယ်
။နိုင်ငံရေးအကျဉ်းသားများကုညီဆောင်ရည်အတင် ABB ကကိုဘိုကြီးပြောသွားခဲ့တာပါ။ကိုဘိုကြီးလိုပဲနိုင်ငံရေးအကျဉ်းသားများအဖွဲ့ FPS ကအတွင်းမှကိုရဲအောင်ကလည်းအစိုးရသတင်းစာမှာဖော်ပြချက်ကိုသူ့အနေနဲ့လက်မခံနိုင်ဘူးလို့ဆိုပါတယ်
။ဟုတ်ဟုတ်ကဲ့ဒီဘောဆက်ဆံပြောရမယ်ဆိုရင်တော့ကျွန်တော်တို့တစ်ခုပဲပြောချင်ပါတယ်။ကျွန်တော်နိုင်ငံရေးအကျဉ်းသားသတ်မှတ်တာဟာပုံမှန်ဒီပုံမှန်အခြေခံပြီးသတ်မှတ်တာမဟုတ်ပါဘူး။ဟုတ်ကဲ့ concept ပေါ်မှာပဲအခြေခံသတ်မှတ်ထားတာဖြစ်ပါတယ်အဓိကပေါ်သူတို့ကဘာတွေလုပ်ခဲ့တယ်ဘာကြောင့်ထောင်ပြသွားတယ်အဲပေါ့လေဒီပေါ်မှာကျွန်တော်အခြေခံမူတည်ပြီးတော့သူတို့သတ်မှတ်တာပါတယ်သူတို့ကနိုင်ငံရေးနဲ့ဘယ်လိုပြီးတော့ရောက်တော့ဆိုတဲ့ပေါ်မှာကျွန်တော်အခြေခံပါတယ်ဒီနေ့ထုတ်ပြန်တဲ့ဒီကိစ္စသတင်းစာပေါ်မှာထုတ်ပြန်ချက်ကတော့ပုံမှန်ပေါ်မှာပဲအခြေခံထားတာကိုတွေ့နေရတယ်လေ
ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးအကျဉ်းသားကုညီဆောင်ရှောင်ရဲ့အသင် AABB နဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ FPS တို့အကြားအစည်းအဝေးပြုလုပ်ပြီးတော့တရားဝင်ထုတ်ပြန်ချက်တစ်ခုဒီရက်ပိုင်းအတွင်းမှာထုတ်ပြန်မယ်လို့လည်းသူကဆက်ပြောပါရယ်2023အကုန်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတယောက်မှမရှိစေရဘူးဆိုပြီးတော့သမ္မတအမိန့်နဲ့အထွေထွေလူချင်းချင်းဆောင်ဝင်ပေးခဲ့ပေမဲ့မြန်မာနိုင်ငံအနှက်အကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသား30ကျန်ရှိနေသေးတယ်လို့နိုင်ငံရေးအကျဉ်းသားရေးကူညီပေးနေသူတွေကတောက်လျှောက်ဆိုသလိုတင်ပြတောင်းဆိုခဲ့တာပါအစိုးရရဲ့နိုဝင်ဘာလ1ရက်နေ့ထုတ်သတင်းစာမှာတော့အကျဉ်းသား30ထဲက3ဦးလွတ်သွားပြီဆိုတာကိုဖော်ပြထားတယ်လို့အဲ့ဒီလို3ဦးလွတ်သွားပြီဆိုတဲ့အကြောင်းကိုတော့လက်ခံတဲ့အကြောင်းကိုဘိုကြီးကဆက်ပြောပါတယ်
၃ယောက်ကလွတ်ပြီးတာဟုတ်ပါတယ်လွတ်သွားတော့လွတ်ရစီပြီးလွတ်သွားတာမျိုးတွေရှိပါတယ်ဥမာဒီမစ်ချင်းနားထောင်ကတယောက်ဆိုရင်ပြီးခဲ့တဲ့အတုံးလွတ်တဲ့ခါမှာတယောက်ပါသွားပါတယ်သူကထောင်ငါးနှစ်ပဲချတာပါအဲ့တော့လွတ်ရစီပြီးတော့သူလွတ်သွားတာမျိုးတွေရှိတယ်ဥမာအရင်တော့လည်းဒီ brand ရှောင်းလို့ဆိုလို့ရှိရင်လွတ်တဲ့ခါမှာဝင်ကြီးဦးအောင်မင်းတော်မှထောင်မသွားကြည့်ပြီးတော့တော့ကတ်စကန်နဲ့တော့ပို့ခဲ့တာမျိုးတွေလည်းရှိပါတယ်ဒါကျွန်တော်တို့တင်ပြထားတဲ့စီးရင်နေတဲ့လွတ်တဲ့ဟာတွေလွတ်တဲ့ဟာတွေပါအခုကျွန်တော်တို့ဒီအသောဘကလွှတ်ပေးနေတဲ့ဆိုတော့အများစုကကျွန်တော်တို့တင်ပြထားတဲ့စည်ရင်တွေပါအသောဘကမှာစည်ရင်မရှိပါဘူးအသောဘကတွေလည်းကျွန်တော်တို့ကိုဒီလူတွေတော့နိုင်ငံကြီးကဖမ်းထားပါတယ်လို့သူတို့ကသတ်မှတ်ချက်မရှိတဲ့အတွက်သူတို့ကစည်ရင်ပြုစုကြတာမရှိပါဘူး
2013တုန်းကနိုင်ငံကြီးသားတွေကြံနေသေးတယ်လို့2014အတွင်းမှာလည်းအကျဉ်းထောင်တွေတဲကိုနိုင်ငံကြီးသမားတွေထပ်ရောက်သွားတဲ့အတွက်အဲ့ဒီအတွက်တောင်းဆိုမှုတွေလုပ်နိုင်မှုလက်ချက်နိုင်ငံကြီးအကျဉ်းသားစီရေးချေကော်မတီရဲ့လုပ်ပိုင်ခွင့်ကိုတိုးပေးဖို့အတွက်လည်းတောင်းဆိုထားတယ်လို့ကိုဘိုကြီးကပြောပါတယ
်အဲ့တော့ဒီဇင်ဘာ31ရက်2013ဖြစ်ပေါ့နော်ဆိုဒါပေမဲ့အဲ့ဒီဟာကဒီ2014ထဲမှာအဖမ်းခံရတဲ့သူတွေအတွက်ကျွန်တော်တို့ဆွေးနွေးခွင့်မရဘူးအဲ့ဒီအတွက်တစ်ခုခုကိုဖန်တီးပေးဖို့ဆိုလို့အစိုးရဘက်ကမိတ္တကျက်ဆန်အကြံပြုလာတာရှိပါတယ်အစိုးရဘက်ကလည်းအကြံအပြင်းတော့ဒီ2014ထဲမှာအဖမ်းခံရတဲ့သူတွေအတွက်ဆွေးနွေးနိုင်အောင်ဒီလက်ချက်နိုင်ငံရေးကျဉ်းသားစီစဉ်ကော်မတီကိုတခြားကော်မတီတစ်ခုနဲ့အစားထုတ်ဖို့သူတို့စဉ်းစားနေတာလည်းရှိပါတယ
်အရင်စစ်ဆွေးလက်ထက်တုန်းကတော့နိုင်ငံရေးအရာဖမ်းခံထားရတဲ့သူတွေထောင်တွေထဲမှာရှိနေတယ်လို့နိုင်ငံတကာကဖိအားပေးပြောဆိုနေချိန်မှာသူတို့တွေကတော့ထောင်ထဲမှာရှိတဲ့သူတွေဟာရာဇဝတ်ကျဉ်းသားတွေဖြစ်တယ်ဆိုပြီးတော့တရားဝင်ညှင်းပယ်တာမျိုးတွေရှိခဲ့တာပါအဲ့ဒီနောက်ပိုင်းအရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်မှာတော့နိုင်ငံရေးကျဉ်းသားကိုယုံကြည်ချက်အကျဉ်းသားလို့ပြောင်းလဲခေါ်ဝေါ်ခဲ့တယ်လို့နောက်ဆုံးနိုင်ငံရေးကျဉ်းသားတွေရှိတယ်ဆိုတာဝန်ခံခဲ့ပြီးတော့တတုတ်ချင်းခွဲခွဲလူချင်းကျဉ်းသားဝင်တွေပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျ
ကိုအောင်ရဲမောင်မောင်ပါရှင်မြန်မာနိုင်ငံတွင်တိုင်းရင်းသားလက်နက်ကင်တွင်နဲ့အစိုးရတပ်ကြားတင်းမနေဆက်စီရေးပဋိပက္ခတွေကြားစစ်ပြေးဒုက္ခတွေစာနာရိတ်ခါနဲ့လူသားချင်းစာနာမှုအကူအညီတွေပေါ်အရေးပေါ်လိုအပ်နေတဲ့အချိန်မှာကုလသမဂ္ဂစာနာရိတ်ခါအစီအစဉ် WFP ကဆန်အကူအညီလျှော့ချမယ်လို့ပြောလိုက်တဲ့အပေါ်စိုးရိမ်မှုတွေတိုးလာနေတယ်လို့ကချင်ဒုက္ခတွေအရေးဆောင်ရွက်နေသူတွေကပြောပါရယ်အသေးစိတ်ကိုမဆုမွန်ကပြောပြပေးမှာပါ
တပြည်လုံးအပြစ်ရရဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုကြိုးပမ်းနေကြချိန်မှာပဲတိုက်ပွဲတွေကတကြောပြန်ပြန်ဖြစ်လာတဲ့အတွက်ဒေသတွင်းမှာလုံခြုံရေးစိုးရိမ်မှုတွေပိုတိုးလာသလိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့စစ်ပြေးဒုက္ခသည်တွေနေအိမ်ပြန်ရေးကလည်းမရေမရာဖြစ်လာနေခြင်းဖြစ်ပါတယ်။အခုလက်တလောအခြေအနေမှာတင်းချီပြီးတော့ရှိလာနေတဲ့ကချင်စစ်ပြေးဒုက္ခသည်တွေအတွက်ကုလသမဂ္ဂစာနယ်ရိတ်ခအစီအစဉ် WFP UN ကနေပြီးတော့အကူအညီတွေဖြတ်တောက်လာတဲ့အပေါ်မှာဒုက္ခသည်တွေအခက်အခဲတွေပိုးပြီးတော့ကြုံလာရနိုင်တယ်လို့ကချင်ဒုက္ခသည်စခန်းတွေကိုတွားပြီးတော့အကူအညီပေးနေတဲ့ကချင်စစ်ပြေးဒုက္ခသည်များကူညီမှုအဖွဲ့ WPN ရဲ့တာဝန်ခံ Tom Meriton ကပြောပါတယ
်ကချင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးမှပေါ့နော်အဓိကလိုက်စားဒေတာတဝိုင်းတက်မှာဒီ WFP ကလည်းတို့ဒီအောက်တူပါပေါ့လေနော်ဒီကနေစာကျတို့ 80% ပဲတို့ပြီးရပေါ့လေနော်ကျဆောင်တော့အရန်ခက်ခဲနေရပေါ့ဘာဖြစ်လို့ဆိုဒုက္ခသည်စခန်းရောက်တဲ့အခါမှာဘာမှတခြားဝင်မှုရှိရလဲပေါ့ပဲအဓိကဖြစ်တဲ့ဒီအခြေခံအစားအစာဆန်ကုန်ဒါလိုရှော့တဲ့အတွက်ကြောင့်မို့ခက်ခဲတော်များများဖြစ်ပါတယ်ပေါ့လေနော်။ဒါပေမဲ့ဒီဘက်မှာတစ်ချက်ဒီမကြံဒီဘက်မှာကတော့ဒီ business ကနေမှဒီ deficit funding နဲ့ပေးရဟိုင်းကတော့သူပုံမှန်ပေးနေရပေါ့နော်။မြေအောက်ဒါပေမဲ့သမုဒ္ဒရာလိုက်စားဘက်ကတော့ဒီ deficit ပေးရဟိုင်းကတော့အဲ့လိုရစ်ခါရောက်တာရှိရပေါ့
။စာနဲ့ရစ်ခါမလုံလောက်မှုရာသီဥတုဆိုးဝါးလာတဲ့အချိန်ဒုက္ခသည်စခန်းတွင်နေထိုင်ရေးအခက်အခဲတွေဖြစ်ရတယ်လို့တိုးတောင်နေတဲ့ထွက်ပြေးတင်းချောင်နေကြရတဲ့ IDP ဒုက္ခသည်တွေရဲ့အရေးကလည်းစိုးရိမ်စရာဖြစ်လာနေတာပါ
။၃နှစ်ကျော်သွားပြီ၄နှစ်ထဲမှာဆိုပေမဲ့လည်းပေါ့လေနော်လူအချက်ကပြောမယ်ဆိုတော့သူ့ရဲ့ဒီနိုင်ငံတကာလူသားစစ်ဆေးမှုချင်းချင်းစမ်းဖြစ်တဲ့သူ့ရဲ့အခြေခံအမိန့်ဆုံးဆောင်သတ်မှတ်ချက်ကောင်ကျွန်တော်ကဒီ၃နှစ်၄နှစ်တောင်ကျွန်တော်ကမဖြည့်ဆည်းပေးနိုင်ဘူးအဲ့လိုမဖြည့်ဆည်းပေးနိုင်တဲ့အချိန်လေးမှာအချိန်လေးကဘယ်သူမှအခွင့်အရေးဖြစ်ဖြစ်ဆိုလဲကျွန်တော်တို့အားလုံးကြည့်တဲ့အတိုင်းပဲဘယ်သူမှ guarantee မပေးဘူးအမှခက်ချက်မပေးဘူးဒီထဲမှာနောက်ပြီးတော့တော့လည်းဖြစ်နေအကျိုးကြောင့်ချမ်းပြီးပြဿနာနေတယ်အတင်းမတဲ့အချိန်လေးရှိနေတဲ့အပေါ်မှာဒီလိုမျိုးလုပ်လိုက်တဲ့အတွက်ကြောင့်မို့ကျွန်တော်တို့လည်းအရန်ကိုဟိုစိတ်မကောင်းဖြစ်ရတယ်ဝမ်းနည်းရတယ်ပေါ့ဖြစ်ဆိုဒီမှာနေတူတူကကျွန်တော်တို့ကဒီ ID နဲ့အောက်ချင်မှာအမြဲတွေ့ဆုံတွေ့နေရလို့ဖြစ်
အခုလိုမျိုးဒုက္ခသည်စခန်းတွေကဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေစားနပ်ရိက္ခာအကူအညီတွေပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုမြစ်တာရက်ခံပါတယ်လို့ဒေါ်မယ်ရီတွန်ကလည်းပြောပါတယ်
ဒီမှာအနေနဲ့ကတော့ဒါနိုင်ငံတကာအဲလူရှင်တွေပေါ့နောက်နိုင်ငံတကာအဲကနေဒီမှာအလူငွေပေးနေတဲ့လူတွေပေါ့နောက်ပြီးမှ UN ပေါ့လေ UNFPA ကဘာကူလာတာဘာအဖွဲ့အစည်းတွေမှာနေတဲ့အထူးမြတ်တဲ့ခံချင်တာကတော့ခဏပြောဆိုပဲချေအေးဟာဆိုလို့ရှိရင်ဒါတော်တော်လေးကိုခက်ခဲပါတယ်ရှုပ်ထွေးပါတယ်ခုများတော့အဖြစ်ကတော့ဒါကျမတို့မြန်မာနိုင်ငံကိုအပြောင်းလဲဆိုမှကောင်းတယ်ဆိုမှကြီးမှဒီရန်ကုန်နေပြီးတော့တော့ပဲတို့ကလာပြီးမှအကြည့်သွားပြီးမှတို့ဆုံးဖြတ်ချက်ချသွားတယ်တကယ်တော့ဒီကစစ်ဖြစ်တဲ့ပြည်သားတွေမှာဒီနေ့ထက်ထူပေါ့လေဘယ်သူများရနိုင်သေးတယ်လဲပေါ့ဥပမာစစ်ဖြစ်တဲ့အခုလူခွေဆုံးရှုံးမှုဆိုတာလည်းအများကြီးရှိရပေါ့လေမတိပဲလူတိတူတိပဲနဲ့တဆုံးသွားရင်လည်းအများကြီးရှိရအဲ့လိုခါမှဒုက္ခအမျိုးမျိုးခံနေရတယ်ဒီလူသားတယောက်ရဲ့လို့လူအခွင့်အရေးလူသားတယောက်နိုင်ငံသားတယောက်ရဲ့အခွင့်အရေးလို့တော့မှမရနိုင်သေးတဲ့အခြေအနေပေါ့ဒုက္ခရောက်နေတဲ့အခြေအနေမှာဒီလိုအခြေအနေမျိုးမှာအလူချင်းနေနဲ့လည်းတကယ်ကိုအောက်ချင်မှာတကယ်ကိုထိတွေ့ပြီးမှတို့ရဲ့ပတ်စံတရားဆိုရင်တရားတွေ့ရအောင်နဲ့မိန်းမကိုစဉ်းစားဖို့ကျွန်တော်မေတ္တာရက်ခံရှင်တယ်တကယ်ကိုဒုက္ခရောက်နေတဲ့ဒီအခြေအနေနဲ့ရှမ်းပြည်နယ်မှာဒုက္ခတစ်ခါ148ခုမှာကျမရှိနေတဲ့လူဟာဒါလုံးဝကိုသူကဘလို့မကိုမလူတောင်မလွတ်တာအချိန်လေးမျိုးတို့လူကြီးကဘာလို့မဆုံးနေချင်မှာမဟုတ်ကြမဲ့ဒီလိုအချိန်ဒီမှာအရန်ကိုခက်ခဲနေတဲ့အချိန်မှာကန်ဆုံးမတော့မိုးလိုက်ရဆိုတဲ့ဟာဒီလိုမျိုးဖြစ်တော့တော့မလွတ်ပြီးဖို့ပေါ့လေတကယ်ကိုလူသားချင်းစာနာမှုလို့ကျွန်တော်ပြောတဲ့အခါမှာတင်းတင်းစီစံအရာတကယ်ကိုမျိုးလုံးသားဖြစ်ရနေစေချင်တာနဲ့ဒီရောင်းတဲ့ဆိုင်မှာရှိနေကြတာကိုတကယ်ကိုသူကလုံနိုင်တဲ့တဲ့တိတခံမှုအဖွဲ့အစည်းတွေနဲ့ကိုပြီးပေါင်းပြီးမှတောင်းပန်ပေးနိုင်ဖို့ပေါ့ကျွန်မအနေနဲ့အဲ့ဒါအထူးမြတ်တာရက်ခံချက်ပါ
ဒီလိုအခြေအနေမှာအခုလာမယ့်နိုဝင်ဘာလကနေစပြီးတော့ရန်ပုံငွေပြက်လက်မှုကြောင့်မြန်မာနိုင်ငံကဒုက္ခသည်2သိန်းကျော်အတွက်စံပေးဝင်မှု5ပုံတစ်ပုံလျှော့ချရတော့မှာဖြစ်တယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်ကပြောဆိုလိုက်ပါတယ်။လာမယ့်နှစ်ရာသီအတွက်ရန်ပုံငွေအမေရိကန်ဒေါ်လာ29သန်းလိုအပ်ပြီးတော့အရေးပေါ်လိုအပ်နေတဲ့ရန်ပုံငွေကိုအချိန်မီဖြည့်တင်းနိုင်မယ်လို့ယုံကြည်ကြောင်းကိုလည်း WFP ကပြောပါတယ်။ဒီလိုအပ်ချက်ဟာကချင်ရခိုင်နဲ့ရှမ်းပြည်နယ်တွင်ကဒုက္ခသည်တွေအတွက်တက်ရောက်မှုရှိနိုင်ပါတယ်ရှင်။
ရာဇနာမြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့မြင်းကြမ်းရေးအလားအလာမှီမီနေခြင်းတည်င်းလွတ်လပ်ခွင့်အခြေအနေဆုတ်ယုတ်လာနေခြင်းတို့ပြောရမယ်အခုအချိန်မျိုးမှာ နိုင်ငံတော်သမ္မတဦးသိန်းစင်ဟာစစ်ဘက်အကြီးအကဲအပါဝင်နိုင်ငံရေးထိပ်သီးစည်းဝေးတရက်ကိုပြုလုပ်ဖို့စီစဉ်နေပါတယ်။သမ္မတဦးဘာမအပါဝင်ကမ္ဘာခေါင်းဆောင်တွေတက်ရောက်ကြမဲ့အရှိအအရထိပ်သီးစည်းဝေးပဲမတိုင်ခင်ခါရော်မီပြုလုပ်တဲ့ဒီဆွေးနွေးပွဲကနေပြီးတော့မိမိန်ကြဆင်းနေတဲ့အခြေအနေတွေကိုပြန်လည်ဥမော့လာစေလိမ့်မယ်လို့သောတာရှင်များထင်ကြပါသလားခင်ဗျာ။အခုလာမယ့်စနေညတက်ရဲလေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax နံပါတ် 2323255992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ pick up ပါတယ်။
ဒီကနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးဖို့ထမံဖိတ်ခေါ်အပ်ပါရရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်နာဆင်ကြည့်အောင်ပါအမေရိကန်ကမ္ဘာတဝန်းအစိုးရတွေကအနောက်အာဖရိကမှာစခဲ့တဲ့အီဘိုလာရောဂါသူတို့နိုင်ငံထဲဝင်မလာအောင်ကြိုးစားတားဆီးနေချိန်မှာတရုတ်နိုင်ငံကဘလို့ကင်တွယ်နေတယ်လဲဆိုတာကိုပြီးခဲ့တဲ့တောက်ကြနေ့ကတရုတ်အာဏာပိုင်တွေကတုံ့ပြန်ရှင်းလင်းခဲ့ပါတယ်ထိန်းချုပ်မှုတွေလှုပ်လေရှိတဲ့တရုတ်နိုင်ငံမှာအီဘိုလာကိုထိန်းချုပ်မှုနဲ့ပတ်သက်လို့ရှင်းအောင်မကြီးတဲ့သတင်းတွေထွက်ပေါ်နေပါတယ် VOA သတင်းထောက် Bill Eight Beijing မြို့တော်ကပြပိုးတဲ့သတင်းကိုကိုညာဝင်းအောင်ကတင်ပြပါမယ
်အနောက်အာဖရိကနိုင်ငံတွေကပြန်လာကြတဲ့ခီးသွွားတွေစီမှာအီဘိုလာရောဂါလက္ခဏာမျိုးမတွေ့ရဘူးဆိုရင်တရုတ်နိုင်ငံထဲဝင်ခွင့်ပြုမယ်လို့ပြီးခဲ့တဲ့သတင်းပတ်တည်းတရုတ်နိုင်ငံသားကြီးဝန်ကြီးဌာနကပြောခဲ့ပေမဲ့အခြားအစိုးရတွေနဲ့တရုတ်မီဒီယာတွေကတော့နိုင်ငံသားကြီးဝန်ကြီးဌာနနဲ့မတူတဲ့သတင်းမျိုးတွေပြောနေကြပါတယ်။အီဘိုလာကပ်ဆိုက်ခဲ့တဲ့အနောက်အာဖရိက၃နိုင်ငံကနေတရုတ်နိုင်ငံထဲဝင်လာသူတွေဟာလူတွေနဲ့မထိတွေ့ပဲသုံးပတ်ကြာသီးသန့်နေရမယ်လို့ VOA နဲ့ပြုလုပ်တဲ့အင်တာဗျူးတစ်ခုမှာတရုတ်ကျန်းမာရေးဌာနကပြောခဲ့ပါတယ်။ဒါပေမဲ့ယောဂမကူးဆက်အောင်တီးကြခွဲရတဲ့အချိန်ကာလကရှင်းရှင်းလင်းလင်းမရှိသလိုကျန်းမာရေးအရာရှိတွေကလည်းသတင်းတွေနောက်ထပ်ပံ့ပိုးဖို့ညှင်းဆန်နေပါတယ်။အာဏာပိုင်တွေဘလို့အစီအမံလုပ်ထားတယ်ဆိုတာအကြမ်းမြင့်လောက်သာတရုတ်မီဒီယာတွေကပြောနေကြတာပါ။အာဖရိကကနေပြန်လာကြတဲ့တရုတ်ကျန်းမာရေးဝန်ထမ်းတွေကိုလူတွေနဲ့မတွေ့ပဲခွဲနေဖို့ညွှန်ကြားချက်တွေရှိနေပေမဲ့နိုင်ငံတလွှားမှာအနေအရှိနေသူတွေကိုတယောက်ချင်းဘယ်လိုစစ်ဆေးနေတယ်လဲဆိုတာကတော့သေချာရှင်းရှင်းလင်းလင်းမရှိသေးပါဘူး။တရုတ်နိုင်ငံတောင်ပိုင်းခေါင်းတောင်ပြည်နယ်ခေါင်းစုမြို့ဟာအာဖရိကကပြန်လာသူတွေအများဆုံးဝင်လာတဲ့ဒေသဖြစ်ပြီးပြန်လာသူတွေအနေနဲ့ဆက်သွယ်ရမယ့်မိုဘိုင်းဖုန်းနံပါတ်တွေပေးထားကြဖို့မြို့တော်ဝန်ကအမိန့်ထုတ်ထားပါတယ်။အဲ့ဒီလူတွေဟာ21ရက်လုံးလုံးဖုန်းအဆက်အသွယ်လုပ်နေရမယ်လို့ဆိုပါတယ်။ဘေကျင်းမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့အာဖရိကဘက်ကပြန်လာတဲ့ကျန်းမာရေးကောင်းသူတွေကိုတရုတ်နိုင်ငံထဲဝင်ခွင့်ပြုမယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနအာဖရိကရေးရာပြောခွင့်ရသူလင်းရှောင်တိန်ကဆိုပါတယ
်對這個三個國家我們目前為止我們沒有採取明確的限制
ကျွန်တော်သိသလောက်ဆိုရင်တော့အာဖရိကမှာအီဘိုလာကြောင့်အထိနာခဲ့ဆုံး၃နိုင်ငံကတရုတ်ပြည်ထဲဝင်လာမဲ့သူတွေကိုဗီဇာပိတ်ထားတာမျိုးမရှိပါဘူးအဲ့ဒီသုံးနိုင်ငံကလာမဲ့ခီးသွားတွေကကိုယ့်ဘာသာကိုယ်သုံးပတ်ကြာလူတွေနဲ့မတွေ့ပဲနေတာမျိုးကိုစေတနာဝန်ထမ်းသဘောမျိုးလုပ်ပေးနိုင်တယ်လို့အာဏာပိုင်တွေအကြံပြုထားတာတော့ရှိပါတယ
်။ဒါပေမဲ့တရုတ်နိုင်ငံတဲ့ဝင်လာသူတွေဟာကျန်းမာရေးအရစောင့်ကြည့်စစ်ဆေးမှုခံယူရမယ်လို့လင်ကဆိုပါတယ
်။在空中我们也跟国际航空公司保持这种合作要求一旦发现有
တရုတ်နိုင်ငံဟာနိုင်ငံတကာလေကြောင်းလိုင်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်။အကယ်၍လေယာဉ်ပေါ်မှာအီဘိုလာလက္ခဏာရှိတဲ့လူနာမျိုးတွေ့ခဲ့ရင်သူတို့ကိုအကြောင်းကြားဖို့ဖြစ်ပါတယ
်တရုတ်နိုင်ငံထဲဝင်လာတဲ့ចောင်းသား2ဦးဟာထူးခြားတဲ့လက္ခဏာဖြစ်လာလို့ကိုယ့်ဘာသာကိုယ်လူတွေနဲ့မတွေ့ပဲခေါင်းစုဟိုတယ်တစ်ခုမှာပုန်းခိုနေခဲ့ပါတယ်နောက်ပိုင်းအာဏာပိုင်တွေကသူတို့ကိုရှာတွေ့သွားပြီးလူတွေနဲ့ခွဲခြားနေရမယ့်အချိန်မပြေမချင်းအပြင်းပေးမထွက်ခဲ့ပါဘူးတရုတ်နိုင်ငံမှာအီဘိုလာရောဂါရှိသူအခုချိန်ထိတဦးမှမရှိသေးဘူးလို့ဆိုပါတယ်လူတွေစိုးရိမ်နေကြတော့မှာပဲအီဘိုလာလက္ခဏာတန်တရာအဖြစ်ခံရသူ43ဦးကိုစစ်ဆေးခဲ့တယ်လို့ခေါင်းနှောင်းပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကရုတ်တရက်သတင်းထုတ်ပြန်ခဲ့ပေမဲ့အဲ့ဒီလူတွေမှာတကယ်ရောဂါလက္ခဏာမတွေ့ရပါဘူးအခုဆိုရင်အီဘိုလာရောဂါတန်တရာအဖြစ်ခံရသူ50အထိရှိလာတယ်လို့ China Daily သတင်းစာကရေးပေမဲ့အသေးစိတ်ကိုဖော်ပြထားခြင်းမရှိပါဘူးခင်ဗျာ
ကိုညာဝဲအောင်ပါရှင်အမေရိကန်နိုင်ငံမှာမတုံဖြစ်လို့ဆွန့်ပစ်လိုက်တဲ့ခွဲစိတ်ခံသုံးပစ္စည်းကိရိယာတွေအလေးချိန်ကီလိုပေါင်းထောင်ချီရှိနေပါတယ် share လို့ခေါ်တဲ့ဈေးကြောင်းသားတွေနဲ့ဖွဲ့ထားတဲ့အဖွဲ့ကအဲ့ဒီဈေးပစ္စည်းကိရိယာတွေကိုတင်စီစုဆောင်ပြီးဖွံ့ဖြိုးဆဲတိုင်းပြည်တွေကိုပြန်လူပေးနေခဲ့တာနှစ်ပေါင်း25နှစ်ရှိလာပြီ VOA ရဲ့သတင်းထောက် Jessica Berman ရဲ့စူးစီးတင်ပြချက်ကိုဆက်ပြီးတင်ပြပါအောင်မယ် အမေရိကန်နိုင်ငံရဲ့စီယုံစီခံတွေမှာခွဲစိတ်ခံသုံးလက်အိတ်တွေတပတ်တွေကရိယာထည့်ပန်းတွေနဲ့ဆေးအိတ်တွေပါတဲ့ဆေးပစ္စည်းထုတ်တွေကိုခွဲစိတ်ခံတဲ့မှာအသုံးပြုဖို့ဖွင့်ပေါက်လိုက်ပေမယ့်အသုံးမပြုဖြစ်တဲ့အတွက်ဒါရီယိုပြန်ပြီးအသုံးပြုလို့ရတဲ့ဆေးပစ္စည်းတွေအဖြစ်စွန့်ပစ်ကြပါရယ်ခုလောလောဆယ်မှာရှဲကအစွန့်ပစ်လိုက်တဲ့အဲ့ဒီပစ္စည်းကရိယာတွေကိုနိုင်ငံခြားတိုင်းပြည်ရေးစီပြန်လူတန်းပေးနေပါရယ်ခွဲစိတ်ခံသုံးဆေးပစ္စည်းအလေးချိန်ကီလိုဂရမ်ပေါင်း 9,000 ကျော်ကိုနိုင်ငံပေါင်း24နိုင်ငံစီနှစ်စဉ်လူတန်းပေးနေတာပါဒီအဖွဲ့ကိုအမေရိကန်နိုင်ငံမေရီလန်းပြည်နယ်ကဘယ်လ်တီမောမှာရှိတဲ့ John Hopkins ဆေးကျောင်းကဆေးကျောင်းသားတွေကစေတနာဝန်ထမ်းအဖြစ်ဦးဆောင်နေကြတာပါဆေးပစ္စည်းတွေကိုစုဆောင်ပြီးအမျိုးအစားပြန်ခွဲတာတင်ပို့ပေးတာမျိုးတွေလုပ်နေကြပါတယ်ဒါပေမဲ့လည်းအတုံးမပြုတ်ဖြစ်တဲ့ဆေးပစ္စည်းနည်းနည်းလေးကိုပဲသူတို့စုဆောင်နိုင်တာလို့ကျောင်းသားတွေကပြောပါတယ်ခွဲစိတ်မှုကမ္ဘာဆေးပညာရှင်နဲ့ World Journal of Surgery မှာတော့အမေရိကန်နိုင်ငံသဝန်လုံးမှာတက္ကသိုလ်ဆေးရုံပေါင်း232ခုကနေအတုံးမပြုတ်ဖြစ်လိုက်တဲ့ဆေးပစ္စည်းအလဲချိန်ကီလိုသန်းပေါင်း900လောက်ကိုနှစ်စဉ်လူတန်းနိုင်တယ်လို့ဖော်ပြပါတယ်ဒီပစ္စည်းတွေကအမေရိကန်ဒေါ်လာ15တန်းကျော်တန်ဖိုးရှိပါတယ်ဒီလေလာမှုကိုဦးဆောင်နေတဲ့ John Hopkins ကအစီအကြောင်းသားဟောင်း Eric Wan ကတော့နိုင်ငံခြားခွဲစိတ်ခန့်တွေကတောင်းဆိုလာတဲ့ CPC ကိရိယာတွေကိုတော့သူတို့စုဆောင်မိတယ်လို့ဆိုပါရယ်အဲ့ဒီတိုင်းမီတွေမှာအတုံးမလို့တဲ့ CPC တွေနဲ့စုပုံနေတာမျိုးမဖြစ်စေချင်ဘူးလို့သူကဆက်ပြောပါရယ
် So that if they need it and they can use it and they know how to use it then we can ship it to them but
သူတို့လိုတဲ့ပစ္စည်းကိရိယာတွေကိုဘယ်လိုအသုံးပြုရမလဲဆိုတာသိရင်ကျွန်တော်တို့ပို့ပေးလို့ရတာပေါ့ဒါပေမဲ့ဒါတွေကိုအသုံးမပြုရင်ဒါမှမဟုတ်မသုံးတတ်ရင်ကျွန်တော်တို့ပို့မပေးချင်ပါဘူးဘာလို့လဲဆိုတော့ဒီပစ္စည်းတွေကဘာမှအသုံးမဝင်ပဲအဲ့ဒီမှာဒီတိုင်းကြီးနေရာယူထားမှာလေ
ရှဲကပို့ပေးတဲ့ဆေးပစ္စည်းကိရိယာတွေအတွက်တည်ယူပို့ဆောင်ရင်းနဲ့ပြန်လည်ပေါင်းခံတန့်စင်တဲ့ကုန်ကျစရိတ်ကို Operation SmileThe Neurospinal Research, Ludayin Myet Phun Phyo To Tet Ye Apwe Asi Ne, The Cheapest Project To Ga Alo At Song Data Re Ma Atong Pyu Nai Aung Zeik Ja Khan Pe Ni Ba Re.
And sometimes they're used for emergency surgeries and sometimes they're not used for emergency surgeries.
Tikar li PC re go mi bo ko si khan twe tong mi me. Tikar li do le ma tong pye ja ba au. Chanaw ri ye yi man jak ga ro naw song ma lu atat de po bi ke tin nai da bo bya.
ဆန်ဖရန်စစ္စကိုကအမေရိကန်နိုင်ငံခွဲစိတ်ဆရာဝန်များနှစ်ပတ်လည်အစည်းအဝေးမှာရှဲကသူတို့ရဲ့လှုပ်ဆောင်မှုတွေကိုအသေးစိတ်တင်ပြသွားခဲ့ပါတယ်။မစ္စတာဝမ်ကတော့အတုံးမပြုတ်ဖြစ်လိုက်တဲ့ခွဲစိတ်ခံသုံးပစ္စည်းတွေစုဆောင်လူတောင်းမှုမှာဆေးရုံအတော်များများပါဝင်လာဖို့မျှဝေထားတယ်လို့ပြောသွားခဲ့ပါတယ်ရှင်။ VOA ကလည်းစနေနေ့ညနေဖက်သတင်းတွေကိုဆက်တိုက်ထုတ်လွှင့်ပေးနေပါတယ်။အခုညနေပိုင်းအစီအစဉ်အဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကတလက်အကြေညာပေးပါမယ်ရှင်။
ပါကင်နာဖာဆိုနိုင်ငံမှာယာရုကနေဆင်းပြေးခဲ့တဲ့သမရရဲ့အဆောင်တပ်ကဒုတိယဗိုလ်မှူးကြီးယာကူဘာအိုက်ဆက်စီတာကသူဟာသမရသည့်ဖြစ်တယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။အာဏာအကူပြောင်းကာလမှာနိုင်ငံတော်ကိုဆက်လက်ထိန်းသိမ်းနိုင်ဖို့အတွက်နိုင်ငံတော်အကြီးအကဲတာဝန်ကိုယူသွားမှာဖြစ်တယ်လို့ဒုတိယဗိုလ်မှူးကြီးစီတာကရေဒီယိုပေါ်ကနေကြေညာသွားတာပါ။သမရဗလီစ်ကွန်ဘိုရီတောက်ကြနေတော့ကယာရုကနေဆင်းပြေးခဲ့တာဖြစ်ပါတယ်။တောက်ကြနေတော့ကပဲဒီစစ်တပ်အကြီးအကဲဟော်နိုရီထရာရိုရီကလည်းဒီနိုင်ငံတော်အကြီးအကဲတာဝန်ယူလိုက်ပြီလို့ကြေညာခဲ့တဲ့အတွက်လက်ရှိဘာကီနာဖာဆိုရဲ့နိုင်ငံခေါင်းဆောင်ဘသူဖြစ်တယ်ဆိုတာမေးခွန်းထုတ်စရာဖြစ်နေပါဗျ။အာဖရိကနိုင်ငံတွေနဲ့အရှေ့လယ်ပိုင်းဒေသနိုင်ငံတွေကနေပြီးတော့မြေထဲပင်လယ်ဖြတ်ပြီးဥရောပနိုင်ငံတွေစီတရားမဝင်လာရောက်ကြတဲ့လှေစီးပြေးဒုက္ခသည်တွေကယ်ဆယ်ရေးအစီအစဉ်ကိုအီတလီကအဆုံးသတ်လိုက်ပါတယ်။မြေထဲပင်လယ်ကနေလာကြတဲ့လှေစီးပြေးဒုက္ခသည်တွေကိုဒီကနေ့စနေနေ့ကစပြီးတော့ EU ဥရောပသမဂ္ဂရဲ့ Triton ကယ်ဆယ်ရေးအစီအစဉ်နဲ့ကယ်ဆယ်မှာဖြစ်ပါတယ်။ပင်လယ်ပြင်ဥပဒေအရအရေးပေါ် SOS အကူအညီတောင်းလာတာရှိရင်တော့တုံ့ပြန်ကူညီသွားမှာဖြစ်တယ်လို့အီတလီပြည်ထောင်စုဝန်ကြီးကပြောပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့ engineer ကတော့ Glenn Von Galio ဖြစ်ပါတယ်။ VOA American အတန်းရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီထိ line to meter 2430 40ရောကနေပြီးတော့ဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။တောသားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်မနန်းကလာပ
This program has come to you from the Voice of America, Washington.